ဟုတ်ကဲ့ဒေါက်တာသောင်းထွန်းခင်ဗျာမြန်မာနိုင်ငံမုံတိုင်းကေဆေးရေရောင်မုံငွေတွေအပြည့်အဝမရသေးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ SCGUB ကသတင်းထုတ်ပြန်ထားတာတွေ့ရပါတယ်ခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂလူသားချင်းစာနာမှုဆောင်ရွက်ရေးဆိုင်ရာ UN OCHA ကလည်းပြီးခဲ့တဲ့နှစ်လလောက်ကရောင်မုံငွေတွေအပြည့်အဝမရသေးပဲတဝက်လောက်သာရသေးတဲ့အတွက်အလှူရှင်နိုင်ငံတွေကရောင်မုံငွေထည့်ချဖို့ဆော်ဟုတ်ခဲ့ပါတယ်အဲ့တော့ဆရာဒီအလှူရှင်နိုင်ငံတွေအနေနဲ့အခုထိရောင်မုံငွေအပြည့်အဝမထည့်ဝင်ကြသေးတာကဘာကြောင့်လို့ထင်ပါလဲခင်ဗျာ
အဓိကကိစ္စကတော့နာဖရဲ့ policy တွေပါပဲအဓိကနာဖရဲ့ဒီအရေးကဘလို့ဖြစ်နေလဲဆိုတော့တစ်ဖက်မှာကေဆေးရေးဆောင်ရွက်တဲ့နိုင်ငံကကုလသမဂ္ဂ agency တွေကပုံကိုယ်တွေနော်ဒီနိုင်ငံကဖွဲ့စည်းတွေသွားရေးလာရေးမှာလှုပ်လှုပ်လှက်လှက်လောက်ကိုင်းဆောင်ရွက်မှုပိုင်းမှာကန့်သက်တာတွေရှိသလိုကေဆေးရေးလုပ်ငန်းတွေနဲ့ပတ်သက်လို့အဲဝင်ပြီးတော့အဲဆွတ်ဖက်တာတွေအစိုးဆုံးကတော့ဗျာတကယ်လူလူဖွဲ့စည်းတွေကစေတနာဝန်ထမ်းပုဂ္ဂိုလ်တွေကိုဖမ်းနှံစီးတာတွေလုပ်နေတယ်ပေါ့နော်ကိုစားကနာတို့ဖမ်းခံရတယ်မနေ့တနေ့ရပဲဒါအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလေးဝေးကယ်ဆယ်ရေးနဲ့ပတ်သက်လို့ဒီဥဆောင်ဆောင်ရွက်ခဲ့တဲ့ဥပုံကြိုင်ဖမ်းသွားတာတွေရှိနေတယ်အဲနောက်တစ်ခုကဒီကယ်ဆယ်ရေးဖြန့်ဝေမှုတွေမှာထင်သာမြင်သာမရှိတာတွေပေါ့နော်နောက်အရေးကြီးတဲ့အချက်တစ်ခုကတော့နာဂစ်အပီးမှာဗမာပြည်နဲ့ပတ်သက်တဲ့ကိစ္စဟာနိုင်ငံတကာသတင်းမီဒီယာတွေမှာတော်တော်များများပါခဲ့ပြီးတော့နိုင်ငံတကာရဲ့အာရုံစူးစိုက်မှုကိုရခဲ့ပြီးမြဲလို့ခုနောက်ပိုင်းမှာတော်တော်လေးကိုအေးသွားတယ်။အဲ့လိုအေးသွားတဲ့အကြောင်းရင်းဟာနားဖကနေပြီးတော့နိုင်ငံတကာသတင်းမီဒီယာတွေကိုအကန့်အသတ်တွေလှုပ်ထားလို့ပဲ။ဒါတွေကိုပိတ်ဆို့ထားတဲ့အခါကျတော့ဒီနေ့မုံတိုင်းကေဆေးရေးရဲ့ပုံရိပ်ကဘလို့ဖြစ်နေလဲဆိုတော့နိုင်ငံတကာကဘလို့ပဲစည်ရနာရှိပေမဲ့လို့နာဖာကနေပြီးတော့ပိတ်တာဆိုတာကန့်တာတတ်တာတွေလုပ်ရတဲ့အတွက်ကြောင့်မလို့လုပ်လို့မရဘူးဆိုတဲ့ပုံရိပ်ဖြစ်နေတယ
်။ငွေလဲနှုန်းပြဿနာလည်းဒီစိတ်တစ်ပိုင်းတော့ပါမယ်ဒီမှာရစေ
။ဟုတ်ကဲ့ငွေလဲနှုန်းပြဿနာလည်းအဓိကပါပါတယ်။နာဖာကနေပြီးတော့နိုင်ငံခြားငွေလွှဲတာနဲ့ဒေါ်လာ100လွှဲလို့ရှိရင်25ဒေါ်လာသူ့အိမ်ထဲကိုယူသွားတယ်ဆိုရတာ။တရဝင်ငွေလဲနှုန်းနဲ့တကယ်ဈေးကွက်မှာပေါက်တဲ့ဈေးကအရန်กว่าဟာနေပြီးတော့ဒါဟိုနာဖာကလည်းမိန်ပြီးတော့ဒီ25ရာခိုင်နှုန်းယူလိုက်တဲ့ပိုင်းပေါ့လေ။နောက်ပိုင်းက UN ကနေပြီးတော့တည်တည်ချာချာပြန်ပြီးတော့တွက်ကြည့်တာတောင်မှခြေရာကိုင်းနှုံးလောက်ကတော့ဆုံရှုံမှုတွေအလဟတဖြစ်မှုတွေရှိတယ်။နာဖာကနေပြီးတော့ကြားဝင်ယူရဲဆိုတဲ့ဟာတွေလည်းဖြစ်လာတဲ့အခါကျတော့နိုင်ငံတကာကလူရှင်အဖွဲ့အစည်းတွေနဲ့ကထပ်ပြီးတော့ငွေကြေးထည့်ဝင်ရမှာတုတ်ဆိုင်သွားတာရှိပါတယ
်။တချို့တရားဝင်မဟုတ်တဲ့သတင်းတွေအရာပေါ့နော်ဆရာ။မြန်မာစစ်တပ်ဟာနိုင်ငံတကာအကူအညီကိုလက်မခံကျင်တာတဲ့အဲ့ဒီတုန်းကအမေရိကန်ပြင်သစ်အင်္ဂလိပ်စစ်သည်မောတွေကလည်းအကူအညီပေးဖို့ကြောက်နေကြတာဆိုတော့နိုင်ငံခြားတပ်တွေဝင်လာပြီးပြန်မထွက်မှာကိုသူတို့အနေနဲ့စိုးရိမ်တာကြောင့်လို့ကြားဖို့ပါတယ်ဆရာ
။သူတို့အမြင်မှာတော့သူတို့ကဒီလူထုကိုပိုးပြီးတော့ထိန်းချုပ်ဖို့လူထုကိုကူညီဖို့တဲ့ပုံပြီးစိတ်ဝင်စားနေတာကျွန်တော်တို့အတွက်ကျွန်တော်ပြဿနာရှိပါတယ်။လူထုကိုထိန်းချုပ်တယ်ဆိုတဲ့နေရာမှာကြမ်းဖက်တဲ့ဤနိုင်ငံကနဲ့အဆက်အသွယ်ဖြတ်ထားတဲ့ဤနိုင်ငံကကူညီရှင်နေတဲ့လူတွေကိုအကူအညီမခံတဲ့နည်းတွေနဲ့လုပ်မယ်ဆိုလို့ရှိရင်တော့ဒါကရေရှည်ခံမှာမဟုတ်ဘူး။အဲကျွန်တော်တို့ကကြားရတာလူလူကတော်တော်ဒုက္ခရောက်နေတယ်။ဒီဘုတ်ကလေးတို့လာဖို့တာတို့ဘက်မှာခဏအထိလွှတ်သမဂ္ဂရဲ့အကူအညီကိုမရဘဲနဲ့စားရေးတောက်ရေးတောင်မှခက်ခဲနေတဲ့လူတွေရှိနေတယ်။နောက်စပားဆိုင်ပြိုးမှုတွေမှာလည်းစပားတွေမပေါက်ဘူးလို့ကြားရတယ်။ငားရီကားလောက်ပိုင်တဲ့လယ်သမားတွေဟာမျိုးစပားတို့ဒီဇယ်တို့ဓာတ်မီဩဇာတို့ဒါတွေမတတ်နိုင်တဲ့ခါကြတော့ငွေကြေးအသင့်အင့်ရှိတဲ့လေသမားတွေကိုလေတွေကိုထိုးအပ်ထားကြရတဲ့ဟာမျိုးတွေလည်းကျွန်တော်တို့ကြားရတယ်။တော့ရေရှည်ဒီတိုင်းသွားမယ်ဆိုလို့ရှိရင်လေမဲ့ရာမဲ့တွေဖြစ်ကုန်မယ်။နောက်ပိုင်းမှာလုံစားကင်စားစရာမရှိတဲ့အတွက်ကြောင့်မလို့တခြားနိုင်ငံတွေကိုထွက်ပြီးတော့ဒီတရားမဝင်လူသမားတွေနဲ့လုံရမယ်စခန်းတွေကျွန်တော်တို့စိုက်ကုန်မယ
်။အခုလက်ရှိအနေအထားနဲ့ပတ်သက်ပြီးတော့ပေါ့ဆရာဒီနိုင်ငံတကာအလှူရှင်တွေဘက်ကဘာသာများကြားရပါလဲခင်ဗျာ
။စာနာမှုတွေတော့ရှိပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာလည်းပဲခုနပြောတဲ့ policy line ဆိုင်ရာပြင်ဆင်စရာရှိတာတွေတော့ပြင်ဆင်ဖို့အတွက်တိုက်တွန်းရမယ်သဘောတော့ကျွန်တော်တွေ့ရပါတယ
်။ဟုတ်ကဲ့ဆရာအဲ့ဒါဆိုရင်ဒီနိုင်ငံတကာအလှူရှင်တွေကို SCGUB အနေနဲ့ကောဘယ်လိုဆက်ပြီးတော့တိုက်တွန်းမလဲဆရာ
။ကျွန်တော်တို့အနေကတော့လူထုအတွက်ကျွန်တော်တို့စိတ်ပူတယ်နော်ကျွန်တော်တို့လူထုရှိကိုတိုက်ရရောက်မဲ့ကုညီမျိုးတွေကိုပေးစေချင်တယ်။အဲ့လိုလူထုရှိကိုတိုက်ရရောက်မဲ့ကုညီမျိုးတွေမှာအနောက်ရှေ့အတားအဆီးဖြစ်တဲ့ policy ဘိုင်းကဆိုင်ရာကိစ္စတွေကိုဒါပြင်ဆင်ဖို့နားအဖောက်ကိုဖိအားပေးစေချင်ပါတယ်
။ဟုတ်ကဲ့ဆရာကျေးဇူးပဲဆရာကြီး
။ဟုတ်ကဲ့ပါ